ိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မှာရှိတဲ့မဲလာဦးဒုက္ခသည်စခန်းမှာတော့ကန့်သတ်ပိတ်ဆို့မှုတွေလုပ်ထားတဲ့တစ်ချိန်တည်းမှာပဲကိုဗစ် -19 ကပ်ရောဂါကူးစက်ခံရတဲ့ဒုက္ခသည်၅ဦးကိုပထမဆုံးအကြိမ်ဖြစ်စစ်ဆေးတွေ့ရှိပါတယ်။အနီးကမဲရမူစခန်းမှာလည်း၂ဦးတွေ့ရှိခဲ့တယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းမေယောင်ဆောင်ပြည်နယ်ကမေလာဦးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံရသူ၅ဦးတွေ့ရှိခဲ့ကြောင်းစခန်းကော်မတီကဒီကနေ့ပဲအကြောင်းကြားခဲ့တယ်ဆိုပြီးပြည်နယ်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
။ဟုတ်ကဲ့အလုံးနဲ့အဲဒီရှမ်းပါလေအဲဒီတန်တော်ဦးရှမ်းပါလေ။ဟုတ
်ကဲ့ဟုတ်က
ဲ့ဒါကမဟုတ်တော့မရောက်သွားလာတာများလို့လုံးကအမမောတွေကချိုးကစခန်းပြန်လာတော့အမီမောစခန်းမှာသွားလာနေရပါတယ်အဲ့မဲ့ဒီလိုသူစမရှိတယ်လို့ပြောတာ။သွားလာတာများလို့လုံးလာအမမောတွေကချိုးကစခန်းပြန်လာတော့အမီမောစခန်းမှာသွားလာနေရတာ။အဲ့မဲ့ဒီလိုသူစမရှိတယ်လို့ပြောတာ
။အခုကိုဗစ်ကူးစက်နေတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့တစ်ပတ်ကျော်ကစပြီးကိုယ်ကိုယ်ရှင်နေတက်တာဖျားနာတာတွေရှိတဲ့အတွက်စခန်းတွေကဈေးကမ်းမှာလာပြကြပြီးကျန်းမာရေးဝန်ထမ်းတွေဆေးစစ်ပြီးမှဒီကနေ့မှပဲအဖြေထွက်ခဲ့တယ်လို့လည်းမေလာဦးစခန်းကဒုက္ခသည်တူကတော့အခုလိုပြောပြပါရစေ။အဲကိုဗစ်ရဲ့
ဆိုတာဒီမှာကျပြီးတယ်ဒီကနေ့မှပြီးတယ်
ကိုဗစ်ကူးစက်မှုတွေမဖြစ်ဖို့ထိတ်ထုတ်တဲ့အနေနဲ့ပြီးခဲ့တဲ့လကစပြီးမေလာဥစခန်းထဲမှာစာတင်ကြောင်းတွေလည်းပိတ်ထားသလိုဒီနဇန်းကနေဩဂုတ်လ18ရက်နေ့အထိကန့်သတ်ပိတ်ဆို့မှုတွေလည်းလုပ်ထားပါတယ်။လက်ရှိမှာတော့ကိုဗစ်ကူးစက်မှုတွေဖြစ်လာတဲ့အတွက်စခန်းဥက္ကဋ္ဌကဒုက္ခသည်တွေအင်ဂျင်မထွက်ကြဘူး။တရက်ကနဲ့တရက်ကတအိမ်နဲ့တအိမ်ကူးလူသွားလာတာတွေမပြူကြဘူး။အပြင်ထွက်ရင်လည်းနှာခေါင်းကြီးမက်စီတက်ကြဖို့အရေးမကြီးတဲ့အပြင်မထွက်ဖို့တွေကိုလည်းစီပါရီနဲ့လိုက်လံတတိပင်းနှိုးဆော်နေပါရဲ့။လက်ရှိမှာတော့ကိုဗစ်ကူးစက်သူလူနာတွေကိုထားဖို့အတွက်စခန်းထဲမှာပဲတည်တက်နေရစီစဉ်ထားပါရဲ့။ကိုဗစ်ကူးစက်တဲ့သူတွေနဲ့ထိတွေ့ထားသူတွေကိုလည်းကိုဗစ်စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးစခန်းတာဝန်ရှိသူတွေကပြောပါရဲ့။မြန်မာနိုင်ငံမှာပြည်ပစစ်ကြောင့်ထပ်ပြီးတိတ်ထောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုယ်ကမှနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခုံလုံးနဲ့ပြေးထားတာဖြစ်ပါရဲ့။ဒုက္ခသည်စခန်းကိုဗစ်ရှိပြီးလူပေါင်းသသိန်းနီးပါးခိုလုံနေထိုင်နေကြတာပါကိုဗစ်ပိုးစတင်ကူးစက်မှုဖြစ်တာကတော့အုတ်ပြံဒုက္ခသည်စခန်းခံရင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းနဲ့အခုမေလာဦးနဲ့မေလာမူစခန်းတွေမှာကူးစက်မှုတွေတွေ့ရှိနေတာဖြစ်ပါရဲ့ရှင်